ကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသူ1000လောက်ရှိနေပြီးသေဆုံးသူက5000လောက်ရှိနေပါပြီ။ WHO ကမ္ဘာကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတော့ဒီရောဂါဟာအရှိန်မြန်မြန်နဲ့ပြန့်နှံ့နေတာကိုအထူးစိုးရိမ်နေရတယ်လို့ပြောပါတယ်။ဒါအပြင်ဆင်းရဲသားတွေအသွားလာမလုပ်ဖို့အတွက်အမိန့်ထုတ်ထားတဲ့ဒေသတွေကထိကြိုက်လွဲတဲ့သူတွေအတွက်ပိုးပြီးတော့စိုးရိမ်ရကြောင်းနဲ့သူတို့အတွက်လူမှုဖူလုံရေးအစီအစဉ်တွေတိုးပြီးလုပ်ပေးဖို့မတက်နိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကူအညီတွေပေးကြဖို့ပါပန်ကြားလိုက်ပါတယ်။ American ပြည်တော်စုမှာတော့ Coronavirus ရောဂါကြောင့်သေဆုံးသူက5000ကျော်သွားပါပြီ။ American ရဲ့ဒုတိယအကြီးဆုံးမြို့ကြီးဖြစ်တဲ့ Los Angeles မြို့ကမြို့တော်ဝင်ကတော့သူ့မြို့သားတွေအပြင်ထွက်ရင်နှကောင်းစည်းတွေတက်ဖို့အတွက်တိုက်တွန်းနေပါတယ်။ဒီယောဂါပိုးရှိနေသူတိုင်းယောဂါလက္ခဏာပြလေမရှိတဲ့အတွက်ဘသူမဆိုးဒီယောဂါပိုးကူးဆက်အောင်တည်ဆောင်သူဖြစ်နေနိုင်တယ်လို့ American ယောဂါထိန်းချုပ်ရေးဘုတ်ဌာန CDC ကဗုဒ္ဓဖူးနေ့ကပဲသတိပေးထားတာပါ။စင်ကာပူမှာလေ့လာချက်အရယောဂါနောက်ထပ်အကူးဆက်ခံရသူအားလုံးရဲ့10ရာခိုင်နှုန်းဟာဒီလိုယောဂါလက္ခဏာတစ်စုံတစ်ရာမပြတဲ့လူစီကနေကူးဆက်လာတာဖြစ်ကြောင်းသိရတယ်လို့တဦးနဲ့တဦးခက်ခွာခွာနေတဲ့စနစ်ကိုကျင့်သုံးတာဟာအကောင်းဆုံးနည်းလမ်းဖြစ်ကြောင်းလဲ CDC ကပြောပါတယ်။